ဆိုရပြင်းထန်တဲ့ရာသီဥတုကြောင့်အမေရိကန်ပြည်ထောင်စုတောင်ဘက်မှာလူ16ဦးတက်မနေတေဆုံးရရပြီးလူတွေရဲ့အသက်အန္တရာယ်ဖြစ်စေနိုင်လောက်တဲ့နောက်ထပ်မုန်တိုင်းတွေတိုက်ခတ်လာပွဲအခြေအနေရှိတယ်လို့မိုးရီဝတ္တခန့်မှန်းသူတွေကသတိပေးထားပါတယ်။ဂျော်ဂျီယာပြည်နယ်တောင်ပိုင်းဖလော်ရီဒါပြည်နယ်မြောက်ပိုင်းနဲ့အလဘားနာမာပြည်နယ်အရှေ့တောင်ပိုင်းတွေမှာအင်အားကြီးမားတဲ့လေဆင်နှာမောင်းတွေထိခိုက်ပျက်စီးမှုတွေရှိနိုင်တဲ့လေပြင်းတွေမိုးသီးကြွေမှုတွေကြုံတွေ့ရပွဲရှိတယ်လို့အမျိုးသားမိုးရီဝတ္တဌာနကတင်းကွေနေမှာသတိပေးလိုက်တာပါ။ကီလိုမီတာနဲ့ချီပြီးရှိလျားတဲ့လေဆင်နှာမောင်းတိုက်ခတ်မှုတွေဖြစ်ပေါ်နိုင်ပြီးတိတ်ကိုအန္တရာယ်ကြီးမားပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းအတွင်းဂျော်ဂျီယာပြည်နယ်အတွင်းတိုက်ခတ်ခဲ့တဲ့လေပြင်းမုန်တိုင်းတွေလေဆင်နှာမောင်းတွေကြောင့်လူပေါင်း12ဦးသေဆုံးခဲ့ရပြီး20ကျော်ဒဏ်ရာရရှိခဲ့ပါတယ်။တခြားလူ4ယောက်ကတော့စနေနေ့မစ္စဆစ်ပီမှာလေဆင်နှာမောင်းတိုက်ခတ်စဉ်သေဆုံးခဲ့ရတာဖြစ်ပါတယ်။ဂျော်ဂျီယာပြည်နယ်အုပ်ချုပ်ရေးမှူးကပြည်နယ်အတွင်းလေမုန်တိုင်းတိုက်ခတ်မှုကြောင့်လူတွေသေဆုံးဒဏ်ရာရပြီးစိုးစိုးရွားရွားပျက်စီးမှုတွေဖြစ်ပေါ်ခဲ့တဲ့ဒေတာခုနှစ်ခုကိုအရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။